ယနာမတနာဖြတ်သုံးဖို့စိတ်ဓာတ်တိပ္ပံရှုခွဲ့စားလင်နှင့်ကျင့်စဉ်ဏိဒံမှာဒီကျင့်စဉ်ကိုကျင့်လို့ကကျင့်နိုင်ဖို့အပိုထည့်ပေးခြင်းဖြစ်တယ်ဒီကျင့်စဉ်ဤစနစ်နဲ့ကျင့်မဲ့ယောဂီဟာအာနာပါနအခြေခံကျင့်စဉ်အောင်မြင်ရမယ်ဘဝင်ပိုင်းကျင့်စဉ်ကြည့်ပြီးအောင်မြင်ရမယ်ဒီကျင့်စဉ်ကိုတရင်္ဂဝိခမရသမုတ်စေရဆိုပြီးအပိုင်းသုံးပိုင်းထပ်ခွဲထားတယ်အခုတပြားမပေးထားတဲ့ရှုခွေဟာတရင်္ဂဗဟံကျင့်စဉ်နဲ့ဝိကမ္မနာဗဟံကျင့်စဉ်အတွက်ထည့်ပေးထားတယ်တရင်္ဂဗဟံကျင့်စဉ်ကိုရိုးရိုးတမလင်ခွေ၍စတင်ကျင့်ပြီးရှုခွေသဘောပေါ်မှတစ်ဖက်တင်ချိန်ပြီးဆက်လက်ကျင့်နိုင်တယ်ဓာလိဘဖောက်ပြန်မှုထင်ရှားလာရင်အာနာပါနရှုချိုက်ပြီးစိတ်ကိုတက်တရာရအောင်နာသီဝထိချက်မှမထားရဘူးဘဝင်ခွာပြီးဝေနာတက်တအောင်မလုပ်ရဘူးဒီကျင့်စဉ်ဟာစိတ်ကိုတက်ရိုက်ရှုတဲ့ဤဖြစ်တယ်တဏှာနဲ့ရှင်နဲ့ရှိစေကိုအကျိုးတရားအနတ္တသဘောအနိစ္စသဘောပေါ်မှဉဏ်ကပိုင်းခြားရှုရမှာဖြစ်တယ်និရောဓသစ္စာရဲ့ကိစ္စဉဏ်နဲ့ရှင်နဲ့စိတ်ကရှေ့တဏှာစိတ်အလိုတိုင်းခန္ဓာရင်ကိုကံမြောက်အောင်ဖြည့်စည်းလိုက်လျောပြုလုပ်မဲ့နောက်တဏှာစိတ်ကိုမဖြစ်ပေါ်စေဘဲအကျွေးမဲ့သီးခံစွန့်လွတ်ပေးခြင်းပြုလုပ်ပေးခြင်းဖြစ်တယ်ဓာကြီးလေးပါပြင်းထန်စွာဖောက်ပြန်လာတဲ့အခါပုရုဇဉ်တို့ရဲ့အလေးအကျင့်ဖြစ်တဲ့တဏှာဒိဋ္ဌိတို့နဲ့ရှင်တဲ့ရှေးစေဟာပေါင်ချီစသည်တို့ကိုတက်တာရန်လိုသလိုပြုပြင်မရှိဖို့တောင်းခံလာလိမ့်မယ်အဲ့ဒီစိတ်ကိုငါဖန်ဤတာမဟုတ်ကြောင်းငါစိတ်မဟုတ်ကြောင်းမခိုင်မဲကြောင်းသူ့လိုလိုပေါ်လာမှန်းသိအောင်အရိယဘုက္ခုမပြင်းပေးဘဲတတိမြဲစွာစောင့်ရှုရမယ်တတိမမြဲခင်ဆင်းရဲနေဦးမယ်အဲ့ဒီအခါအရိယဘုက္ခုပြုပြင်ဖြစ်စည်းတတ်တယ်မှန်မသိသေးတဲ့ယောဂီဟာပေါင်းတွေ6ရောက်တွေကကဲခဲထုံကျင်မှုစတဲ့ဓာလေးပါးကြောင့်လို့ဒိဋ္ဌိနဲ့စွတ်စွဲပြီးဒီကျင့်စဉ်တိုင်းကျင့်ရင်ဆင်းရဲနေမှာပဲလို့တသမထည့်ယူဆကြလိမ့်မယ်တကယ်တမ်းကျတော့ရုပ်မှာဆင်းရဲချမ်းသာမရှိပါဘူးစိတ်မှာသာဆင်းရဲချမ်းသာဖြစ်တာပါအကြောင်းရင်းမှာစိတ်ကိုဒိဋ္ဌိစတဲ့အာဟုသူစိတ်သေးတို့ကနှိမ့်ဆက်လောင်မြဲနေခြင်းသာဖြစ်တယ်ဒီသဘောကိုအမှန်မသိလို့စိတ်မှာတောက်တဲ့မီးကိုအမှန်တည်းတဲ့စိတ်နဲ့ငြိမ့်သက်ရမှာဖြစ်တယ်တတိစားတဲ့မကုသိုလ်စေသိက်တွေနဲ့စိတ်ကိုခိုင်မဲစွာဘုံ၅ပါးအားနဲ့ရှင်လိုက်ရင်မူလကန့်ညှိနေတဲ့အာဟုသူစေသိက်တွေချုပ်ငြိမ့်လို့စိတ်ချမ်းသာသွားတယ်ဓာလိဘဖောက်ပြန်နေပြီမဲ့လည်းစိတ်ဆင်းရဲမရှိတော့ဘူးတတိလွတ်ရင်ဆင်းရဲမယ်တတိမြဲစွာရှုနိုင်တဲ့ယောဂီဟာဆင်းရဲချမ်းသာမှလွတ်မြောက်ပြီးနာမ်ဖြစ်ပျက်ကိုပိုင်းခြားမြင်ရပါလိမ့်မယ်အဲ့ဒီတန်ဖြည့်ပြည့်ကိုမြင်ကြည့်သည်မဟာဝိပဿနာယာနိကဖြင့်မြင်သောအရှုခံစိတ်မျိုးမဟုတ်ပါနိဗ္ဗာန်တရားများနဲ့ရှင်တဲ့စိတ်တို့သာဖြစ်တယ်ပရမအာယုံကိုရှုမိစိတ်အားကျန်းတန်းစွာတားဆီးတတ်တဲ့စိတ်ကြမ်းများသာဖြစ်သေးတယ်ဓာလေးပါဖောက်ပြန်မှုကြောင့်လှုပ်မယ်ပြင်းမယ်ဟူသောတားဆီးလို့မရအောင်ဖော်ပြလာတဲ့အဲ့ဒီစိတ်ကြမ်းများကိုလောကီမက်ဆေ့များဖြင့်သို့မဟုတ်ဘုဘဘာကမက်ဆေ့များဖြင့်ပယ်သတ်တဲ့ကျင့်စဉ်ဖြစ်တယ်။အဲ့ဒီစိတ်ကြမ်းများမချုပ်ငြိမ်းသေး၍တရားကျင့်တိုင်းတမာရီစိတ်ကိုအမြဲတမ်းဖြည့်ဆည်းမှုခံနေရအောင်မည်သည့်နည်းဖြင့်ကျင့်သည့်ဖြစ်စေတရားကျင့်နေတဲ့ခန္ဓာကိုအမြဲပါနေမှာဖြစ်တယ်။ခန္ဓာကိုရှိတိုင်းဓာလေးပါအမြဲဖောက်ပြန်နေမယ်။အဲ့ဒီဓာလေးပါဖောက်ပြန်တိုင်းမကျော်လွှားနိုင်ကတဏှာဒေါသနဲ့ရှင်သောကိလေသာတွေကမိမိတမာရီကိုနှောက်ယှက်နေသဖြင့်ဘယ်ကျင့်စဉ်မှပေါင်းပြောင်းအောင်မြင်မှာမဟုတ်ဘူး။သေးတဲ့အခါမှာအဲ့ဒီစိတ်ချမ်းများကြောင့်ကနာမဉ္စင်ဖြစ်ကစောက်တရားမရလူးလိမ့်သေးကြရလိမ့်မယ်ဒါကြောင့်မသေးခင်ကတည်းကမွေနှောက်မဲ့စိတ်ချမ်းများအားဖော်ထုတ်၍အပြီးပိုင်ပဲနှုတ်ခြင်းဖြစ်တယ်ဒါလေးပါဖောက်ပြန်မှုကိုအရင်ခံပြီးတဏှာနဲ့ရှင်တဲ့စိတ်များလွတ်လပ်စွာပေါ်ကွင်းပေးပြီးမက်စိတ်ဖြင့်တက်ရိုက်ပယ်တတ်ခြင်းဖြစ်တယ်ဥပမာပြရရင်ရေထဲကငါလူကျင်တဲ့သူဟာငါများချင်းမှာငါးစားချိန်ပြီးငါးကိုအစာနဲ့မြားခေါစီပြီးအစာကိုငါးလာထားတဲ့အခါငါးများချင်းနဲ့ချိယူလိုက်ရင်ငါးမိတယ်ဒီဥမာလိုပဲတဏှာဤဥသောငါးကိုပယ်တတ်လို့ရင်တဏှာပေါ်လာဖို့အတွက်ငါးစာနဲ့တူတဲ့ဓာလေးပါဖောက်ပြန်မှုကိုပေါ်ပေးရတယ်ပေါ်လာတဲ့တဏှာကိုငါးများချင်းနဲ့တူတဲ့လောကီမက်ဆေ့နဲ့ပယ်တတ်ရတယ်ဗိဓာအာယုံကိုစိတ်လွင့်မသွားအောင်လဲဓာလေးပါဖောက်ပြန်မှုဝေနာကညှို့ပြီးဖမ်းချုပ်ပေးတယ်ဓာလိဘဖောက်ပြန်မှုဟာမိမိအတွက်မိတ်ဆွေကောင်းဖြစ်တယ်မိတ်ဆွေကိုယံသလိုအထင်မှားပါနဲ့တကယ်လို့ဓာလိဘဖောက်ပြန်မှုကြောင့်ခန္ဓာကိုယ်ပြုပြင်ပေးခြင်းဟာ တဏှာဒိဋ္ဌိတို့ခိုင်းသလိုလုပ်ပေးနေခြင်းဖြစ်တယ်။ပရိစ္ဆသမုပ္ပါဒ်လည်နေခြင်းလည်းဖြစ်တယ်။ကိုယ်ကိုယ်ကိုညာနေညာနေတာလည်းဖြစ်တယ်။ဘုံ၅ပါးမရှိတဲ့ပုဂ္ဂိုလ်များရဲ့သဘောပဲဖြစ်တယ်။ငါကိုယ်လို့အနတ္တသဘောနဲ့အလိုလိုပြည့်မှုအနိစ္စသဘောကိုရှုရမယ်အစားအဲ့ဒီစိတ်တွေနဲ့ပေါင်းပြီးအရှုဉဏ်လွတ်ကာရုပ်ကိုပြင်ပေးခြင်းနဲ့အလောဟာမှားသောအန္တပုရိသေရဲ့သမယိုကြအလေးခြင်းဖြစ်တယ်။ထူးတဲ့ဝိပဿနာအကျင့်မဟုတ်တော့ပါ။ပုရိသေအကျင့်ဟာရုပ်ကိုပြုပြင်ပြီးအရိယာကျင့်စဉ်များဟာစိတ်ကိုကောင်းမှုပြုပြင်တဲ့အကျင့်ဖြစ်တယ်။ဒီသဘောကိုလည်းနားလည်ရမယ်။ခန္ဓာကိုယ်ပင်မှန်ခံပြီးမကျင့်ရဘူးလို့စွပ်စွဲပြောဆိုကြတယ်။စိတ်ကိုဒီလောက်ကလေးမှတက်ခိုက်တဲ့လောကရန်ကိုမကြော်လွှမ်းနိုင်ဘူးဆိုရင်တရားဟာဘာကိုအားကိုးရမလဲလို့သုံးသပ်လိမ့်မယ်။အကျယ်သိလို့ရင်သောတပတ္တိမေရှုဝတ်ကျမ်းမှာလေ့လာပါသမုတ်စိတာဘာဟံကျင့်စဉ်ကိုဆရာနဲ့ကျင့်မှပေါင်းမြောက်အောင်မြင်နိုင်မယ်သို့တော်လည်းသောတပတ္တိမေရှုဝတ်ကျမ်းစာအုပ်နှင့်ဝိရဇကံကျင့်စဉ်စာအုပ်များ၌ကျင့်စဉ်ဤစတဲ့များအကျယ်ရေးပြီးထားတာကိုသရဆာနာကြီးစွာဖြင့်ကြိုးစားအထုတ်ပါကမိမိအိမ်မှာလည်းပေါင်းမြောက်အောင်မြင်နိုင်ပါれသမုတ်စိတာဘာဟံကျင့်စဉ်၌မဟာပလင်ချွေနန္ဒာ၏အပြည့်ထိုင်ရမှာဖြစ်တယ်သရဆာနာရှိ၏စနိတကြခြင်းကတထိုင်သည်ဖြင့်အပြီးပေါက်အောင်မြင်သောခြင်းစဉ်ဖြစ်တယ်။ညုရတရားများကိုမချောင်လွှဲနိုင်တော့ပဲတက်ရိုက်ပယ်တတ်တဲ့ခြင်းစဉ်ဖြစ်တယ်။ဘဝင်ကြပြီးအင်းချင်းချမ်းသာသောဖိုလ်စိမ့်တိုက်တည်နေလိမ့်မယ်။နောက်တစ်ဖန်မဟာပလင်ခြင်းမြန်တော်လဲရုံနာပေမဲ့စိတ်၌အင်းချင်းချမ်းသာနေလိမ့်မယ်။မိသားရန်အတွက်ကိစ္စမရှိတော့ပါ။ထိုခြင်းစဉ်အထိအောင်မြင်သွားရင်စေတဝိသုဒ္ဓိခြင်းစဉ်ပထမပိုင်းပြီးပြီဖြစ်တယ်။ဝေနာမတဏ္ဍာရှုခွင့်မှာဒါလေးပါဖောက်ပြန်မှုဝေဒနာပေါ်ပြ၍ဘဝင်ချမှုမရှိပဲနာယလက္ခဏာပေါ်တွင်ရှုရခြင်းသည်စိတ္တဝိသုဒ္ဓိကျင့်စဉ်ပထမပိုင်းအတွက်និဝရတရားများကိုတက်ရိုက်ပယ်တတ်ခြင်းဖြစ်သည်ဘဝင်ပိုင်းကျင့်စဉ်၌ဘဝင်ချ၍ဝေဒနာခွာခြင်းသည်ဝိကမ္မနာဘာဟာဖြင့်သာဝေဒနာကိုခွာနိုင်ခြင်းဖြစ်သည်သို့တော်လည်းဝိကမ္မနာဘာဟာဖြင့်39ကရသအယုစုစိတ္တသီပ္ပံအခြေခံရှုနိုင်ရန်အတွက်ကျင့်စဉ်နှီးပေးထားခြင်းဖြစ်တယ်။တချို့တန်တရားဖြစ်နိုင်ပွဲရှိတယ်။ဘဝင်ချ၍ဝေနာခွာနိုင်ပြီးဘာဖြစ်လို့ဒါလေးပါဖောက်ပြမှုဝေဒနာကိုပြန်ရှုရသလဲဟူ၍မေဝန်ထုတ်เสียရှိတယ်။ရှေ့ကျင့်စဉ်အတွက်တက်လှမ်းရန်အမြန်ဆုံးနှီးဖို့လို့ဝေနာမတထာသရှုခွက်ကိုနမူနာဖြင့်ထည့်ပေးခြင်းဖြစ်တယ်။ဘဝင်ချ၍နာကမ္မထံတလေးပါ32ခုရသကမ္မထံရှုပွားခြင်းဖြစ်လဲဝိပဿနာဘာဝနာပွား၍လက္ခဏာသုံးပါးရှု၍ကျင့်စဉ်များကိုလည်းဆက်လက်ကျင့်စဉ်တတ်နိုင်တယ်။ယောဂီတို့စနေတကျကြိုးစားလိုက်နာကျင့်ကြံအားထုတ်ပါ။